သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပါကမ္ဘာရှင်များမေလ23ရက်တနင်္လာနေ့အတွက် SPS useless သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်ကတယ်ရယ်အောင်ပါယနေ့အတွက်ထင်တန်းသတင်းများဘတ်ဂျက်အကျိုးသုံးသပ်ချက်ငွေကြေးဖောင်းပွားမှုကိုလျှော့ချရန် Federal Treasurer မှာ Australia အရံပါ RBA ကိုရမုံနိုင်ခြင်းမရှိတော့လဲ Australia နိုင်ငံသားများသည်၎င်းတို့ရဲ့အကျိုးသက်ရောက်မှုကိုတံပြန်ရန်သိတာထင်ရှားသောလူနေမှုစရိတ်သက်သာမှုကိုမျှော်လင့်သင့်တယ်လို့ပြောဆိုပါတယ်Jim Chalmers မှာမနေ့ပြန်မေလ14ရက်တွင်လွှဲအပ်မယ့် Federal Budget တွင်ခက်ခဲသောကေဆေးရေးနှင့်အကူအညီများဒေါ်လာဘီလီယံပေါင်းများစွာပါဝင်ကြောင်း SPS သတင်းဌာနကိုပြောဆိုပါသည်။ငွေကြေးဖောင်းပွားမှုနှင့်မြန်မာသောအထုံးနှုံးများ၏သိသာထင်ရှားသောအကျိုးသက်ရောက်မှုကိုအသိမှတ်ပြုတော်လဲ RBA ရဲ့သီးခြားလုံဆောင်မှုကိုအစိုးရကလေးစားလိုက်နိုင်ရန်အရေးကြီးကြောင်း၎င်းကပြောဆိုပါသည်။ကျွန်ုပ်တို့သည်အရာပန်းအား၎င်းတို့ရဲ့အလုပ်အားမိတို့လုံဆောင်အမည်ကိုကျွန်ုပ်မပြောပါ၎င်းတို့သည်ကျွန်ုပ်တို့အားမိတို့လုံဆောင်အမည်ကိုလည်းမပြောပါဘူးကျွန်ုပ်တို့ရဲ့ဘတ်ဂျက်ပိုကောင်းလာပုံလူနေမှုဈေးစကားအကူအညီပံ့ပိုးပေးတဲ့နည်းလမ်းပဲဖြစ်ဖြစ်ဘတ်ဂျက်သည်ပြဿနာရဲ့တစ်စိတ်တစ်ပိုင်းမဟုတ်ပဲဖြည့်ရှင်းချက်ရဲ့တစ်စိတ်တစ်ပိုင်းဖြစ်ပါလိမ့်မယ်ငွေကြေးဖောင်းပွားမှုယခုနှစ်ကုန်တွင်300ခန့်သောအောက်တိုပြန်လည်ရောက်ရှိရာစီစဉ်ထား Federal Budget မှခမန်းချက်များအရငွေကြေးဖောင်းပွားမှုသည်ယခုနှစ်ကုန်တွင်300ခန့်သောအောက်တိုပြန်လည်ရောက်ရှိနိုင်တယ်လို့ခမန်းထားပါတယ်။မနေ့ဖြန်မေလ23ရက်အင်္ဂါနေ့တွင်လွှဲအပ်မဲ့ Budget ရှိဘဏ္ဍာရေးခမန်းချက်များသည်ဒီဇင်ဘာလတွင်ငွေကြေးဖောင်းပွားမှု 1.85 ရာခိုင်နှုန်းထိကျဆင်းသွားမှာကိုပြသနေတယ်လို့ဆိုပါတယ်။ကမ္ဘာ့ကျန်းမာရေးငွေကြေးဖောင်းပွားမှုသည်2025ခုနှစ်အလယ်ပိုင်းတွင် 1.85 ရာခိုင်နှုန်းထိကျရှိသေးကြောင်းပြသခဲ့ပြီးထိုနှစ်ကုန်တွင် 1.5 ရာခိုင်နှုန်းသို့ထပ်မံကျဆင်းသွားကြောင်းကိုပြသခဲ့ပါသည်။ဘန်ဒါရေးဝန်ကြီး Katie Gallagher ကအစိုးရကတိုင်းပြည်ရဲ့စီးပွားရေးအခြေအနေတွေကိုသတိထားပြီးလုံဆောင်နေတယ်လို့ပြောဆိုပါသည်။ဘန်ဒါရီမူ Jim Chalmers ကယခုလက်ရှိတနှစ်တာအတွက်3.6ရာခိုင်နှုန်းရှိသောငွေကြေးဖောင်းပွားမှုသည်ဘန်ဒါရီဝန်ကြီးဌာနကမျှော်လင့်ထားသည့်ထက်ပိုမိုမြန်ဆန်စွာကျဆင်းနေတယ်လို့ပြောဆိုပါတယ် Fossil Fuel အစီအကစားသုတေသနအဖွဲ့စီ Australia Institute မှတွေးရှိချက်များအရ Federal နှင့်ပြည်내အစိုးရများမှရုပ်ကြွင်းလောင်စွာထုတ်လုပ်သူများအတွက်ထောက်ပံ့ငွေသည်2023-24ဘဏ္ဍာရေးနှစ်တွင်ဒေါ်လာ 14.5 ဘီလီယံထိတိုးလာကြောင်းထုတ်ဖော်ပြသခဲ့ပါသည်။2022-23တွင်ထုတ်ပေးခဲ့သောဒေါ်လာ 17.1 ဘီလီယံမှလက်ရှိဘဏ္ဍာရေးနှစ်တွင်ထောက်ပံ့ခြင်းများ37ရာခိုင်နှုန်းတိုးလာမည်လို့ခန့်မှန်းထားပါသည်။၎င်းတို့ကုမ္ပဏီအတွက်လောင်စာဆီဝယ်ယူသောစီးပွားရေးလုပ်ငန်းများအတွက်credit ပေးသည့် federal ဆိုအရလောင်စာဆီ credit အစီအစဉ်ကြောင့်မြင့်တက်လာခြင်းဖြစ်ပါတယ်။ Australia Institute ရဲ့သူသေသန Director Rod Campbell ကထောက်ပံ့ခြင်းများတိုးမြင့်ခြင်းသည်ဓာတ်ငွေထုတ်လွှင့်မှုရှော့ချရေးနှင့်ရုပ်ကြွင်းလောင်စာအသုံးပြုမှုဆိုင်ရာအဆိုအရရည်တည်ချက်ကိုထိခိုက်စေကြောင်းပြောဆိုပါတယ်။လာမယ့်၄နှစ်အတွင်းရုပ်ကြွင်းလောင်စာဆီထောက်ပံ့မှုစုစုပေါင်းသည့်ဒေါ်လာ15ဘီလီယံသို့မဟုတ်ဖက်ဒရယ်ဆိုအရသဘာဝဘေးအန္တရာယ်အဆင့်သင့်ရန်ပုံငွေရဲ့အရွယ်အစား16ဆရှိကြောင်းအစည်းအကစားတွင်ဖော်ပြထားပါသည်။ဆိုလမုန်တိုင်းသတင်းပတ်ကောင်က Aurora Australis မိကိုထုတ်ပေးတဲ့အားကောင်းတဲ့ဘူမိသားလိုက်မုန်တိုင်းတွေကဆယ်စုနှစ်နှစ်ခုအတွင်းအပြင်းထန်ဆုံးဖြစ်ကြောင်းမိုးလေဝသဌာနကပြောဆိုပါတယ်။ရှာရှာပါပါလိုက်ချိုတွင်ကျဲပွင့်များကိုအာအသစ်စေခဲ့သောနေစွမ်းရည်မုန်တိုင်းများသည်တနင်္ဂနွေနေ့တနင်္လာနေ့များတွင်ရာတွင်ကျင်းပင်ဆေးအားထက်သန်သောလေးလာသူများကိုနောက်ဆုံးပြသမှုတစ်ခုပြသပြီးနောက်ယခုအခါတွင်ပြင်းထန်မှုကလျော့နည်းလာပါသည်။မိုးလေဝသဘီရိုအတွက်ဩစတြေးလျအာကာသမိုးလေဝသ ခမာရေးစင်တာမန်နေဂျာကိတ်ဘရန်ကဒီဖြစ်ရသည်အမှန်တကယ်မြင်မြထူးခြားကြောင်းယခုလိုရှင်းပြပါရယ်။နေမင်းကြီးဟာအမှန်တကယ်တက်ကြွနေပါရယ်။အဓိကအားဖြင့်အားသွေးမှုပုံများနဲ့သားလိုက်ဆက်ကွင်းများဖြစ်သောကိုရိုနာဒုတည်သို့မဟုတ် CMES အများအပြားထွက်ရှိခဲ့ပါရယ်။ကျွန်ုပ်တို့တွင်အလွန်ကြီးမားသောပထဝီသားလိုက်မုန်တိုင်းကြီးတစ်ခုရှိခဲ့ပြီးယခုဆက်လက်တည်ရှိနေတော်လဲယုံနေသွားပြီဖြစ်ပါရယ်။အဲဒီလိုနဲ့ G5 ဘူမိသားလိုက်မုန်တိုင်းကြီးသည်ရှုစကေးပေါ်သို့ရောက်သွားပါれ။ရှူတောင်းရပြောရရင် G5 ဘူမိသားလိုက်မိုတိုင်းသည်2003ခုနှစ်အောက်တိုဘာလကတည်းကမပေါ်သေးတာကြောင့်နှစ်ပေါင်း20ကျော်ကြာခဲ့ပြီဖြစ်ပါれ။ဒေဇင်သတင်းတို့ New Flash များပုံမူချသည့်ရန် SBS Language Podcast ကိုတွားရောက်နားဆင်ကြည့်ပါ။သို့မဟုတ်ဝင်ရောက်ကြည့်ရှုပါ။SBS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ